တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တာရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10953မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll break it with you,
bye. တော်တရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။တောတရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာအစာကျူးခြင်းအကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။အစာအိမ်ထဲကိုအစာတွေကိုအလွန်အကျွံထည့်ခြင်းဟာလူအများကျူးလွန်နေတဲ့အဖြစ်တစ်ခုဖြစ်ပါတယ်။အစာကိုများများစားမိတဲ့အချိန်မှာအစာကြေချက်ခြင်းနဲ့စနစ်တစ်ခုလုံးမှာဝင်ပြီးလာပါတယ်။အသက်နဲ့ခွန်အားတွေဟာတိုးပွားနေရမယ့်အစာတိုးတောင်းဆုပ်ယုပ်လာပါတယ်။ဒီလိုလှုပ်ဆောင်စေလိုတာဟာစာတန်ရဲ့အကြံစီဖြစ်ပါတယ်။လူသားတွေဟာပိုရှန်တဲ့အစာတွေကိုခြေဖြတ်ခြင်းတည်းဟုသောမလိုလားအပ်တဲ့အပိုအလုပ်တွေမှာမိမိတို့ရဲ့ခွန်အားတွေကိုကုန်ခန်းစေလျက်ရှိကြတယ်။လူတို့ဟာအစာကိုအလွန်အကျွံစားခြင်းအပြင်တဘာဝရဲ့လိုအပ်ချက်တွေအတွက်ဖျားသခင်ပြင်ဆင်ထားတဲ့ကောင်းကြီးမင်္ဂလာတွေကိုမချွေးမချံဖြုံးတီးနေကြတာမကဘူး။ကိုယ်ခန္ဓာကျန်းမာရေးကိုလည်းထိခိုက်အောင်လှုပ်ဆောင်နေကြပါတယ်။လူတို့ဟာဖျားသခင်ရဲ့ဗိမာန်တော်ကိုညဉ့်ညံအောင်လှုပ်ဆောင်နေကြတဲ့အတွက်အဲ့ဒီခန္ဓာကိုယ်ဗိမာန်ကြီးဟာအာနယ်ပြည့်ဝင်လာပါတော့တယ်။တဘာဝဟာလည်းဖျားသခင်ပြင်ဆင်ပေးထားတော်မူတဲ့အတိုင်းကောင်းမှုစွာအလုံးမလုံးနိုင်တော့ပါဘူး။လူသားတွေဟာကတွင်တောင့်တမှုကိုအတ္တဆန်ဆန်ဖြစ်စည်းခဲ့တဲ့အတွက်ကြောင့်တဘာဝတကူးတွေကိုအတိုင်းထက်အလွန်အလုံးလှုပ်စေခဲ့ကြပါတယ်။လူအပေါင်းတို့ဟာခန္ဓာကိုယ်ယန္တရားကြီးနဲ့ရင်းနှီးကြမယ်ဆိုရင်အဲ့ဒီလိုအမှားတွေကိုကျူးလွန်ခဲ့ကြလိမ့်မှာမဟုတ်ပါဘူး။ဒါမှမဟုတ်ရင်သူတို့ဟာကိုယ့်ကိုယ်ကိုသေစေတဲ့လောက်ရတွေကိုဆက်လက်လှုပ်ဆောင်ပြီးတော့အသေးစောစေဖို့အတွက်ရောဖြစ်စေလူအလုံးအတွက်ဝန်တော့ဝန်ပိုးတစ်ခုအဖြစ်နှစ်ပေါင်းများစွာဒုက္ခပေးဖို့အသက်ရှင်ရန်အတွက်ပဲဖြစ်စေကိုယ့်ရဲ့ဆန္ဒကိုအလိုလိုက်ပြီးအသက်ရှင်နေထိုင်ခဲ့ကြပါလိမ့်မယ်။အာဟာရနဲ့ပြည့်စုံတဲ့အစားအစာတွေကိုတော့မှအလွန်အကျွံစားသုံးဖို့ဖြစ်နိုင်ခြေရှိတတ်ပါတယ်။မကောင်းတဲ့အစာတွေကိုရှောင်ကျဉ်ပြီးတော့ကောင်းတဲ့အစာတွေကိုကြိုက်တလို့စားနိုင်တယ်လို့မယူဆသင့်ပါဘူး။ကောင်းတဲ့အစာဖြစ်စေမကောင်းတာဖြစ်စေအစာကျူးခြင်းဟာလှုပ်ရှားအသက်ရှင်နေတဲ့ယန္တရားကြီးကိုပိတ်ဆို့မှုတွေပြုလုပ်ပြီးတော့အဲ့ဒီလှုပ်ဆောင်မှုတွေကိုလည်းအနှောက်အယှက်ပြုတတ်ပါတယ်။အာဟာရနဲ့ပြည့်စုံတဲ့အစာတွေဖြစ်စေဦးတော့အစာကျူးခြင်းဟာခနာကိုကိုထိခိုက်ပျက်စီးစေုံသာမကပါဘူးစိတ်တကိုးနဲ့ကိုကျင့်တရားတွေကိုပါအညွတ်တုံးသွားစေခဲ့ပါမယ်လူသားမျိုးနွယ်စုအားလုံးနှိပါဟာခနာကိုက လိုအပ်တာတည်းပို့ပြီးတော့စားနေကြပါတယ်။အဲ့ဒီပိုရှန်တဲ့အစာတွေဟာဆွေးမြေ့သွားပြီးအပုပ်အသိုးတွေအဖြစ်ကိုပြောင်းသွားပါတယ်။ကောင်းတဲ့အစာတွေဖြစ်ပေမဲ့လိုရာတည်းပို့ပြီးတော့စားမိလို့ရှိရင်အဲ့ဒီအပိုတွေဟာဝန်တော့ဝန်ပိုးတစ်ခုတစ်ဖွဲဖြစ်လာပါတော့တယ်။အစာအိမ်ဟာအဲ့ဒီပိုရှန်တဲ့အစာတွေကိုခြေဖြစ်ဖို့အလုတ်ပို့လို့ရတာပေါ့။အဲ့ဒီအလုတ်ကိုပို့လို့ရတဲ့အတွက်ကြောင့်မောပန်းနွမ်းလျတဲ့ဝေဒနာတွေကိုဖြစ်ပေါ်စေပါတယ်။သောတရှင်များရှင်အငားမရစားတဲ့စားတော့ပွဲတွေနဲ့မသိလျော်တဲ့အချိန်တွေမှာအစာစားခြင်းတွေဟာအစာကြီးချက်တဲ့စနစ်မှအမွေးမြင့်ကလေးတွေကိုထိခိုက်စေရုံသာမကပါဘူး။အဲ့ဒီအစာတော့ကြောင့်စိတ်ပိုင်းဆိုင်ရာမှာလည်းအကြီးအကျယ်ထိခိုက်ပျက်စီးစေပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျောင်းမကြီးအတွက်အတိပေးအကြံပေးတင်ပြလိုက်ပါရရှင်။တော်တော်ရှင်များရွှင်လန်းချမ်းမြေ့ကြပါစေရှင
်ဒီကောစကြောင်းလေးစီတကောက်တော့ပြန်ရောက်စီခြင်းဂရနီတောင်ပေါ်တက်စွန်သူကြောင်းလေးလောင်းနဲ့ဒုနှလုံးသားစီတဲကိုစတေကရွေးနှုတ်ခဲ့ခဲ့တပေးခဲ့ပြီလေဘောင်းကဘာလူတွေအတွက်သူလေးပေးလူညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆုံကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်တစ္ဆာရှင်ဒုဘွားမျော်လင့်ချက်တွေသူပြေစီကားတက်ဖို့ထာဝရမည်စီသည်ဆိုယုံမြနိုင်တန်ရာလေမာရင်ဝဲနေကြတယ်ခေစေတကူမလူတွေအတွက်သူလေးပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့ရေတဲ့ကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလေထွေရအောင်လို့တဆုံကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်တစ္ဆာရှင်ဒုဘွားမျော်လင့်ချက်တွေသူပြေစီကားတက်ဖို့ထာဝရမည်စီသည်မောင်ကဘာလူတွေအတွက်သူလေးပေးလို့ညှို့ရှာတဲ့ပြင်ငယ်တွေ
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပြီးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။တော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြေဝဆုံးလင်ကြပါစေ။ယနေ့မင်္ဂလာနေ့တင်မှာပြန်လည်၍တော်တော်ရှင်တို့နဲ့တူကိုယ်တော်ရှင်ဖျားရဲ့ဓမ္မဒေသနာကိုပြန်လည်ပြီးတော့ဝင်ငါခွင့်ရတယ်ဓမ္မဒေသနာကိုမိတ်ဆွေတို့လည်းကြားနာခွင့်ရတဲ့အတွက်လည်းဂုဏ်တော်ကိုချီးမွမ်းပါတယ်ဒီနေ့ဝင်ငါသွားခြင်းတဲ့သတင်းစကားကတော့သခင်ယေရှုရဲ့ငြိရွယ်စင်ချိန်ခါဆိုတဲ့သတင်းစကားကိုပြောသွားခြင်းပါတယ်သခင်ယေရှုငြိရွယ်စင်ချိန်ခါမှာဘာတွေဖြစ်ပျက်ခဲ့တယ်လဲအရှိတိုင်းပြည်မှာဧည့်သည်တော်များသူတို့ရှင်သခင်ယေရှုစီကိုလာတယ်ဆိုတဲ့အကြောင်းကိုလည်းကြားနာမှာဖြစ်ပါတယ်ဒါကြောင့်ရှင်မသက်ခန်းကြီးနှစ်အငယ်၁ကနေ၁၂မှာဆိုလို့ရှိရင်ဘာတွေပြောပြထားတယ်လဲအဲ့ဒီယာဇဝင်လေးကိုဆက်လက်ပြီးတော့ကျွန်တော်တို့ကြားနာကြပါစို့ဟေရုံမင်းကြီးကဆိုလို့ရှိရင်သူများကျိုးဆွဲရာကတဲ့ယ ရုပ်သေးရုပ်ဘရင်တစ်ပါးဖြစ်ပါတယ်။သူဟာတို့ချင်းယောမအစိုးရရဲ့အခွင့်အာဏာနဲ့အုပ်ချုပ်ရတယ်။ယောမအစိုးရတို့ချင်းသူတို့ချမှတ်ထားတဲ့ဥပဒေတွေအမိန်အာဏာတွေအတိုင်းပဲအုပ်ချုပ်စေပြီးတော့အခွန်တွေကောက်ခံစေတယ်။ဟေရုမင်းကြီးအကြောက်ဆုံးကတော့တစုံတယောက်ကသူ့ရဲ့အခွင့်အာဏာကိုလူယူသွားမှာကိုပဲဖြစ်တယ်။သခင်ယေရှုဟာတို့ချင်းဘက်လင်မြို့မှာဖွားမြင်တဲ့အချိန်မှာတို့ချင်းဟေရုမင်းကြီးအုပ်ဆိုးချိန်ဖြစ်တယ်။အရှေ့တိုင်းပြည်မှာရှိတဲ့လူတချို့ကကျဲတွေကိုလေ့လာကြပြီးတော့သခင်ယေရှုဖွားမြင်တဲ့အကြောင်းကိုသူတို့သိကြတယ်။အဲဒီလူတွေဟာတို့ချင်းယေရုရှလင်မြို့ကိုရောက်ရှိလာကြပြီးတော့ယူဒာလူမျိုးတွေရဲ့ရှင်ဘီယံဖြစ်မဲ့ကလေးဟာတို့ချင်းဘယ်မှာမွေးဖွားတယ်လဲ။သူ့ရဲ့ကျဲကိုငါတို့ရှေ့ပြေးမှာတို့ချင်းတွေးကြရတယ်။သူ့ကိုဖူးမြော်ဖို့ရန်အတွက်ငါတို့လာကြတာဖြစ်တယ်ဆိုပြီးတော့မေးမြန်းကြတယ်။အဲ့ဒီအကြောင်းကိုကြားရတဲ့ဟေရုမင်းကြီးနဲ့ယေရုရှလင်မြို့ကလူတွေအားလို့ချင်းတုံလောက်ထောက်ချသွားကြတယ်။ဟေရုမင်းကြီးအားလို့ချင်းယေဘရဟိမင်းတွေဘာသာရေးဆရာတွေကိုခေါ်ယူလိုက်ပြီးတော့ကဲတင်ရှင်ဘယ်မှာမွေးဖွားတယ်လဲလို့မေးမြန်းတယ်။အဲ့ဒီကမှဘာသာရေးဆရာတွေကဘာပြောလဲဆိုတော့ဘက်လင်မြို့မှာဖွားမြင်မယ်လို့ဖြေကြားတယ်။ကျမ်းစာထဲမှာတို့ရှင်ပရောဖက်တဦးဖြစ်တဲ့ဟေရှာယကကျမ်းစာထဲမှာတို့ရှင်ပရောဖက်တဦးကဘက်လင်မြို့သင်ဟာယူဒပြည်ကမြို့တွေထဲမှာတို့ရှင်အရေးပါရာရောက်တဲ့မြို့ဖြစ်တယ်။ငါရဲ့လူမျိုးတွေကိုဥဆောင်မဲ့ခေါင်းဆောင်တဦးသင်ရဲ့အထက်မှာဖွားမြင်လိမ့်မယ်လို့ဟောပြောထားကြောင်းဖြေကြားခဲ့တယ်။အဲဒီခါမှာတို့ရှင်ဟေရုမင်းကြီးကတို့ရှင်အရှိပြည်ကလာရောက်တဲ့ဧသည်တော်တွေကိုလျော့ဝက်စွာခေါ်ယူလိုက်တယ်။ကျေပေါ်ထွန်းတာတွေကိုပထမဆုံးမြင်ရတဲ့အချိန်ကာလအတိတ်ကြောင့်မေးမြန်းတယ်။နောက်ပြီးတော့ဟီရိုမင်းကြီးကအဲဒီလူတွေကိုဘက်လင်မြို့ကိုသွားပြီးတော့ဘရင်ဖြစ်မဲ့ကလေးကိုတွေ့အောင်ရှာလာကြ။ပြီးတော့အဲဒီကလေးဘယ်မှာရှိတယ်ဆိုတာကိုငါ့ကိုသိပေးပါ။ငါလည်းသူ့ထံကိုသွားပြီးတော့ဖူးမြော်ခြင်းနဲ့ဆိုပြီးတော့ပြောကြလိုက်တယ်။ပရိယညာတုံးလိုက်တယ်ပေါ့။အရှိပြေကအဲ့တဲ့တွေကလည်းထွက်ခွာသွားကြတယ်။သူတို့မြင်ခဲ့ရတဲ့ကြဲကိုပဲမြင်ရလို့သူတို့အလွန်ဝမ်းမြောက်ပျော်ရွှင်ကြတယ်။အဲဒီကြဲဟာတို့ရှင်သူငယ်တော်လေးရှိတဲ့အိမ်ကိုလမ်းပြတယ်။အိမ်တဲကိုဧည့်သည်တော်တွေဝင်သွားတဲ့အခါမှာဆိုလို့ရှိရင်သူငယ်တော်လေးဟာတို့ရှင်မိခင်မာရိနဲ့အတူတွေ့ကြရတယ်။သူတို့ဟာတို့ရှင်ဒူးထောက်ပြီးတော့ဝေပြုကိုးကွယ်ကြတယ်။သူတို့ယူဆောင်လာတဲ့ရွှေလောဘနဲ့မုယံတို့ကိုလက်ဆောင်အဖြစ်သူငယ်တော်လေးကိုစတ်သက်ပူဇော်ကြတယ်။အဲဒီနောက်မှာတို့ရှင်သူတို့ဟာတခြားလမ်းကနေသူတို့ရဲ့တိုင်းပြည်ကိုပြန်သွားကြတယ်။ဟေရုမင်းကြီးထံကိုပြန်မသွားဘူး။ဖျားသခင်ကသူတို့ကိုအိမ်မက်ထဲမှာဆိုရှင်ပြောကြတယ်။အဲ့တော်တွေပြန်သွားတဲ့ခါမှဆိုရှင်ဟေရုမင်းကြီးဒီကိုမဝင်တော့ဘူး။ဒါကြောင့်အဲ့ဒီချိန်မှာဆိုရှင်ရှမသက်ခရင်နှစ်ငွေ73ကနေ95မှာအဲဂရုပြည်တို့ထွက်ပြေးလွတ်မြောက်ခြင်းခရစ်တော်ကမွေးဖွားလာတဲ့ခါမှဆိုလို့ရှင်လေခေါင်းချရနေရာမရှိဘူး။အခုကြတော့လေမွေးပွားလာပြီးလူငယ်ဘဝကလေးဘဝရောက်တဲ့ခါမှာတို့ရှိရင်လေနေရတီတကြနေလို့မရဘူး။နော်နေရတီတကြနေလို့မရအောင်။ဒါကြောင့်အဲတော်တွေပြန်သွားပြီးတဲ့အခါမှာဆိုလို့ရှိရင်ယောသားကိုအိမ်မက်ထဲမှာကောင်းကင်တမန်တစ်ပါးကလာပြီးတော့စကားပြောတယ်။ဟေရုမင်းကြီးရလို့ရှိရင်သူငယ်ကလေးကိုရှာနေတယ်။ကလေးကိုလည်းတတ်ချင်နေတယ်။မိခင်နဲ့ကလေးကိုခေါ်ပြီးတော့အဲဂရုပြည်ကိုအ мян သွားပါ။သူတို့ကိုပြန်လာဖို့အမိတ်မပေးမချင်းအဲ့ဒီနေရာမှာပဲနေပါလို့ဆိုတယ်။ယောသားတို့ရှင်အိယာကထပြီးတော့ညာတွင်ချင်းပဲသူငယ်တော်လေးနဲ့သူ့မိခင်မာရိကိုခေါ်ဆောင်ပြီးတော့အီဂျစ်ပြည်ကိုထွက်ခွာသွားကြတယ်။အဲ့ဒီပြည်မှာတို့ရှင်ဟေရုမင်းကြီးသေတဲ့အထိနေထိုင်ကြတယ်။ငါသားကိုအဲဂရုပြည်မှာငါခေါ်ခဲ့ရည်ဆိုတဲ့ပရောဖက်စကားတို့ရှင်အမှန်ဖြစ်လာပါပြီ။ဒါကြောင့်ဟေရုမင်းကြီးကတို့ရှင်ရက်ဆက်ကြမ်းကြုတ်မှုနဲ့လောက်ခံလောက်ဆောင်ခဲ့ပါတယ်။ရှင်မသက်ခရစ်ခိုင်းနှစ်ငယ်16မှာဆိုလို့ရှိရင်ဟေရုမင်းကြီးရလို့ရှိရင်သူ့ရဲ့သားတော်ယင်းကိုသာဘယင်ဖြစ်စေခြင်းတယ်။ဒါကြောင့်သခင်ယေရှုဘယင်ဖြစ်ဖို့ရန်အတွက်သူလုံးဝမလိုလားဘူး။ဒါပေမဲ့သခင်ယေရှုဘယ်မှာရှိတယ်လဲ။သူ့ကိုဘယ်လိုတတ်ရမလဲ။သူ့တည်ထားတာကသခင်ယေရှုကအသက်2နှစ်လောက်ရှိပြီဆိုတာပဲ။ဒါကြောင့်အရှိတန်ပြီကနေမှာဧည့်သည်တော်တွေသူတို့ကိုလှည့်ပြားသွားတာလို့ခံယူလိုက်ရပြီးတော့ဟေရုမင်းကြီးကအယံစိတ်ဆိုးတယ်။ဒါကြောင့်ဘက်လင်မြို့အနီးပါဝင်ကျင်မှာရှိတဲ့နှစ်နှစ်ရွယ်ကလေးတွေကိုတတ်ဖို့အမိန့်ပေးလိုက်တယ်။ချစ်တော်မိတ်ဆွေဘလောင်ထီတောင်မှသခင်ယေရှုလောကကမ္ဘာကြီးကိုမွေးဖွားတဲ့ခါမှာဒုက္ခရောက်ခဲ့တယ်။သူရဲ့အသက်တာမှာလို့ရှိရင်ကလေးငယ်ဘဝပျော်ရွှင်ရမယ့်ချိန်ခါမှာထွက်ပြေးနေရတယ်။နော်။ယ ရက်စကြမ်းကျုပ်တဲ့ဟေရုမင်းကြီးရသလိုရှိရင်သူနဲ့အရွယ်တူကလေးလေးတွေကိုတတ်ဖို့ရန်အတွက်အမိတ်ပေးခြင်းကြောင့်ထွက်ပြေးနေရပါတယ်။ကောင်းကင်တမန်တွေကအမြဲတမ်းဆင်းလာပြီးတော့သခင်ယေရှုလေးယေခုကိုအမြဲတမ်းဘေးလို့ရောက်ကိုပို့ဆောင်ပေးပါတယ်။ဒါရောက်ချစ်တော်မိတ်ဆွေတို့သင်တို့ရဲ့ကယ်တင်ရှင်ကဒီလောကကိုလာတဲ့အခါမှာဒုက္ခပေါင်းစုံကိုခံစားပြီးတော့လာခဲ့ရဖြစ်ပါတယ်။ပရိသတ်တွေယူတဲ့အခါမှာတော့လောကမွေးဖွားတဲ့အခါမှာတော့လောကကလေးဘွားမှာတော့လောကနော်ယခုချိန်ရွယ်ထိတိုင်အောင်သူပါလို့ရှိရင်ဒုက္ခတွေအများကြီးခံစားနေရပါတယ်။အဲ့ဒါဘာဖြစ်လို့လဲ။ချစ်တော်မိတ်ဆွေတို့ကိုခရစ်တော်ချစ်လို့ဖြစ်ပါတယ်။ခရစ်တော်ချစ်တဲ့အတွက်ကြောင့်သူပါလို့ရှိရင်ဖျားစာတိကိုစွန့်လို့ပြီးတော့လူစာတိကိုလာရောက်ခံယူတဲ့အခါမှာမြောင်များစွာသောဒုက္ခတွေကိုငယ်စဉ်တောင်ကြီးကနေမှစပြီးတော့ခံယူခဲ့ပါတယ်။လူတဘာဝလူတဘောတရားကိုခရစ်တော်ကအကုန်လုံးဝင်ဆန့်ပြီးတော့ခံစားခဲ့ပါတယ်။ဒါချစ်တော်မိတ်ဆွေတင့်ကိုချစ်တဲ့ဖရာသခင်ရဲ့မေတ္တာကိုတင်သိပြီမို့လားတင်းကိုချစ်တဲ့ဖရာသခင်ကိုတင်ကအမြဲတမ်းပဲချီးမွမ်းပြည့်ရလားဖရာသခင်ရဲ့ချစ်ခြင်းမေတ္တာတင်းပေါ်မှာဘလောက်ကြီးတယ်လဲဆိုတာကိုယနေ့နားထောင်ပြီးသွားတဲ့ခါမှာမိမိကိုယ်ကိုမိမိမေခွန်းထုတ်ရင်နဲ့မိမိရဲ့အတ္တကိုဖရာရဲ့လက်ထဲမှာစက္ကပ်အံ့နိုင်ကြပါစို့လို့ဆုတောင်းဆန္ဒပြုနေနေကုန်းချုပ်ပါတယ်အားလုံးပေါ်ဖရာကောင်းကြီးချပေးပါစေခေတ္တကနာဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တရှိတော်မူသောဖဖရာကိုယ်တော်ဒီတားသမီးတို့အတွက်လာရောက်မွေးဖွားတဲ့ခါမှာဒုက္ခတွေများကြီးခံစားခဲ့ရပါ၏။ကလေးငယ်ဘဝမှာလည်းကိုတော်ဒီငယ်စဉ်တောင်ချင်းမှာအေးရအေးချောင်းမိမိတို့ရဲ့အိမ်အိမ့်မှာခိုနားရမယ့်စားနောက်ဆုံးရက်ဆက်ကြမ်းကြုံမှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ရပါ၏။အဖဖေရဤကဲ့သို့အမှုရာမျိုးနဲ့ရင်ဆိုင်တိုက်လံပြီးတော့လူသဘောတဘာဝကိုမြောင်များစွာနဲ့ရင်ဆိုင်ပြီးမှတားမီးတို့ကိုကယ်တင်ခဲ့တဲ့ကိုတော်ဖျားကိုကျေးဇူးတင်ပါတယ်။ယနေ့သားသမီးတို့ဒီဤတဲ့င်းစကားကိုကြားနာခြင်းအပြင်ကိုရောနဲ့အတူအမြဲတမ်းလက်တွဲပြီးတော့ကိုရောဖျားရဲ့မေတ္တာကိုအမြဲတမ်းလက်ချိုးရည်တွက်နိုင်သောသားသမီးတည်တည်ဖြစ်ဖို့ရန်အတွက်လည်းမာတော်အမိကြောင်းတပည့်တော်တာတော်သခင်ခရစ်တော်၏နာမတော်ကိုမြည်၍စတော်ပါလေဖခင်။
ုံနှင်းချင်းအတာလွင့်အစည်းအဝေးကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်ဒုက္ခအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့လက်ဆောင်ပါခြင်းဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရေခရစ်တော်မွေးနေ့ရာသီချိန်ခါရောက်လာပြီဆိုရင်ပဲလူတွေဟာလက်ဆောင်ရယူလိုမှုလက်ဆောင်ပေးလိုမှုတွေနဲ့အလှုပ်ရှုပ်လာပြီပေါ့ကွယ်အသင်းတော်တွေမှာဥပုသ္စာပြေကျောင်းတွေခရိယံအသင်းတော်ကျောင်းတွေမှာဆိုရင်လက်ဆောင်ဖလဲပွဲတွေလက်ဆောင်မဲနိုင်တာလေးတွေတပြောတပါပြုလုပ်ကြတာပေါ့ကွယ်အထူးသဖြင့်လက်ဆောင်ပါခြင်းမှာအပျော်ရွှင်ဆုံးလူတွေကတော့ကလေးသူငယ်လေးတွေပေါ့ဘဲသူတွေစီကဘာပစ္စည်းတွေဘာလက်ဆောင်တွေရမလဲဆိုပြီးညှော်လင့်ကြတာပေါ့ကွယ်ဘဲသူတွေကိုဘာပေးရမလဲဆိုတာလဲအုံနောက်စားကြတာပေါ့တူလေးတူမလေးတို့ရေရန်ကုန်မြို့ရဲ့ဆင်ချေဖုံးရက်ွက်လေးတစ်ခုမှရှိတဲ့ဖျားချောင်းလေးတစ်ချောင်းမှလည်းအသင်းအုပ်ဆရာနဲ့အသင်းသားတိုင်းနှစ်စဉ်ခရစ်မတ်လက်ဆောင်ပေးပွဲကျင်းပကြတဲ့ကွယ်အဲ့ဒီအသင်းတော်မှာယာကုပ်ဆိုတဲ့ကလေးလေးမိသားစုလည်းပါဝင်ကြတာပေါ့တူလေးတူမလေးတို့ရေခရစ်မတ်လက်ဆောင်ပါခြင်းနေ့လေးတနေ့ပေါ့ကွယ်ယာကုပ်လေးဟာသူများကိုလက်ဆောင်ပေးဖို့ဆိုပြီးလက်ထဲမှာအထုပ်၆ထုပ်ယူလာတဲ့ပြီးတော့ခရစ်မတ်ထရီမှာသွားပြီးချိတ်ဆွဲထားတာပေါ့လက်ဆောင်ဝေပေးတဲ့အချိန်လဲရောက်ရောသူ့အဖေအတွက်သူပေးလိုက်တဲ့လက်ဆောင်ကိုအဖေကဖြန့်ကြည့်တော့အင်မတန်မှကောင်းတဲ့ပြက်ကဒိန်တစ်ခုတွေ့တယ်သူ့အမေအတွက်လဲအထုပ်တစ်ထုပ်သူ့ဆရာမအတွက်ရောသူ့သူငယ်ချင်းအတွက်ရောတစ်ထုပ်သူညီလေးအတွက်တထုပ်သူ့ရဲ့အသင်းအုပ်ဆရာအတွက်လည်းတထုပ်ယူလာတယ်ကွ။သူ့အမေကသူ့ရတဲ့အထုပ်ကိုဖြန့်ကြည့်လိုက်တော့အဖြူရောင်လက်ကင်အိတ်လေးတလုံးကိုရတော့အမေအားဝမ်းသာတာပေါ့ကွ။သူ့ဆရာမကဖြန့်ကြည့်လိုက်တော့လှပတဲ့နာယီလေးတလုံးပေါ့ကွ။ဆရာမလည်းအားဝမ်းသာတာပေါ့။သူ့ငယ်ချင်းကလည်းသူ့ရဲ့အထုပ်ကိုဖြန့်ကြည့်လိုက်တော့လှပတဲ့လေးရင်ပြန်ရုပ်ကလေးပေါ့ကွ။သူ့ငယ်ချင်းလည်းအားဝမ်းသာတာပေါ့။သူရဲ့အသင်းအုပ်ဆရာကြီးကတော့သူရတဲ့အထုပ်လေးကိုဖွင့်လိုက်တဲ့အခါမှာဘာတွေ့လဲဆိုတော့မိသားစုစားဖို့ကိတ်မုတ်တလုံးပေါ့ကွယ်သင်အုပ်ဆရာကြီးလည်းဝမ်းသာပြီးရာကုတ်လေးကိုကျေးဇူးတင်ကြောင်းပြောတဲ့ကွယ်နောက်ဆုံးအသေးဆုံးအထုပ်ကလေးကိုသူ့ညီလေးရတာပေါ့သူ့ညီလေးကဖောက်ကြည့်လိုက်တဲ့အခါမှာအသံမြည်တဲ့ကစားဆရာအယုတ်ကလေးကိုညီလေးကတွေ့တော့အယားဝမ်းသာသွားတာပေါ့ကွယ်ရာကုတ်လေးဟာသူ့ကိုယ်တိုင်ကပါလက်ဆောင်မှမရပေမဲ့သူ့ရဲ့လက်ဆောင်လေးတွေရတဲ့လူတွေကပျော်ရွှင်နေတာကိုတွေ့တော့သူလည်းအယံပြုံးပျော်ရွှင်နေတာပေါ့ဒါကိုသတိထားမိတဲ့ရာကုတ်ရဲ့အဖေကသူ့သားလေးဟာပါလက်ဆောင်မှမရပေမဲ့မျက်နာပြုံးရွှင်နေတာပဲအကြောင်းတော်ရှိမယ်ဆိုပြီးသူ့သားလေးရာကုတ်ကိုလမ်းမှာမေးတဲ့ကွယ်ဒူလေးဒူမလေးတို့ရေဘယ်လိုမေးလဲဆိုရင်သားလေးရာကုတ်သားလေးကဖေဖေမေမေညီလေးနဲ့တခြားသူတွေကိုလက်ဆောင်တီးတီးပေးပေမဲ့သားကဘဲသူစီကမှလက်ဆောင်မရပေမဲ့သားပြုံးပြော်နေတာဖီဖီတွေ့ရတယ်။ဘာကြောင့်လဲသားလေးလို့မေးတဲ့ကွယ်။ရာကုတ်လေးဟာဘယ်လိုပြန်ဖြေလိုက်တယ်လဲဆိုတော့သားလည်းလက်ဆောင်ရပြီသားပဲဖီဖီကသားရတဲ့လက်ဆောင်ကပိုပြီးတော့တန်ဖိုးရှိသေးတယ်လို့ပြောတယ်။ဒါပေမဲ့သူ့အဖေကဟာတဲဟုတ်ပါလားသားရဲ့ဘာလက်ဆောင်များလဲသားရဲ့ဆိုပြီးမေးတော့အဖဖျားသခင်ပေးတဲ့တပါးဒီသောသားတော်ယေရှုဟာသားတို့အတွက်အဖိုးမပြတ်နိုင်တဲ့ခရစ်မတ်လက်ဆောင်ပေါ်ဖီဖီရဲ့လို့ပြန်ပြေလိုက်တဲ့အခါမှာသူ့အဖေကလည်းသားပြောတာသိမှန်တာပဲသားရဲ့သားလေးဒီလိုစိတ်ထားတတ်တာဖီဖီအများကြီးဂုဏ်ယူပါတယ်လို့ပြောပြီးသားမိသားဖာတွေပျော်ပျော်ရွှင်ရွှင်နဲ့အိမ်ကိုပြန်လာကြတဲ့ကွယ်ဒူလေးဒူမလေးတို့ရေတူလေးတူမလေးတို့လည်းရာကုတ်လေးလိုအဖဖျားသခင်ပေးတဲ့တပါးဒီသောသားတော်ကယ်တင်ရှင်ယေရှုခရစ်ကိုလက်ဆောင်အဖြစ်လက်ခံနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေလက်ဆောင်ပါခြင်းဆိုတဲ့ခရစ်မတ်ပုံပြင်လေးကိုနာတော်တာစီရင်ရွှင်လန်းချမ်းမြေ့ကြပါစေကွယ် တ်ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးရရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှားပွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 3936နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 669တို့ဆက်သွယ်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။